တော်ရရှိမြတ်ခင်ဗျာယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်သခင်ဖခင်အဖြစ်လက်ခံယုံကြည်ကိုးကွယ်သူခရိယန်တွေမှာဝိညာဉ်သေခြင်းဆိုတာမရှိနိုင်မရှိတော့ပေမဲ့လို့ကိုယ်ကာယပိုင်းဆိုင်ရာခန္ဓာကိုယ်သေခြင်းပြစ်ဒဏ်တော့ရှိနေစေဖြစ်ပါတယ်သေပြစ်တဲ့ဒုစရိုက်ဆိုတာခရိယန်တွေမှာရှိနေပါတယ်အဲ့ဒီသေပြစ်တဲ့ဒုစရိုက်အပြစ်ကိုလွတ်ဖို့အတွက်ဆူတောင်းပေးလို့မရနိုင်တဲ့အကြောင်းဖခင်ရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်တမန်ကျမ်းရဲ့ဓမ္မစစ်ကျမ်းပိုင်းထဲကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး9အခန်းငယ်14ကနေအခန်းငယ်21အထိကိုဒီကနေ့သင်သိရတော့တမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။ဖယားရှင်သားသမီးအစ်စ်အမှန်ဆိုတာဒုစရိုက်ကိုမပြုတ်တတ်လို့စာရမဏတ်ဟာမထိမခိုက်နိုင်တဲ့အကြောင်းရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး9အခန်းငယ်14ကနေအခန်းငယ်21အထိကိုဒေါက်တာထွန်းမြတ်ရေးကအခုလိုလေ့လာသုံးသပ်ရှင်းလင်းတင်ပြထားပါတယ်။
ဖျားသခင်ဤသားတော်ကိုယုံကြည်သောသူသည်မိမိအခြေ၌ထိုသက်သေကိုရ၏ဖျားသခင်ကိုမယုံကြည်သောသူမူကားဖျားသခင်ကိုမှုသာအပြစ်တင်၏အဘယ်သို့နည်းဟုမူကားဖျားသခင်သည်မိမိသားတော်၏အကြောင်းမှသက်သေခံတော်မူသောစကားတော်ကိုထိုသူသည်မယုံဘဲနေ၏သက်သေခံတော်မူချက်ဟုမူကားဖျားသခင်သည်ငါတို့အားထာဝရအသက်ကိုပေးတော်မူ၍ထိုအသက်သည်လည်းသားတော်၌ပါ၏သားတော်ကိုရသောသူသည်အသက်ကိုရ၏။ဖျားသခင်ဤသားတော်ကိုမရသောသူမူကားအသက်ကိုမရ။ဖျားသခင်ဤသားတော်ကိုယုံကြည်သောသင်တို့သည်ထာဝရအသက်ကိုကိုယ်တိုင်ရသည်ဟုသိစီခြင်းငှာ။ဤအရာများကိုသင်တို့အားငါရေး၍ပေးလိုက်၏။မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာ။ကယ်တင်ရှင်သခင်ခရစ်တော်သည်ဤလောကကိုအောင်မြင်တော်မူ၏။လောကကိုအောင်မြင်တော်မူသောသခင်ခရစ်တော်ကိုယုံကြည်ခြင်းအပြင်ကျွန်တော်ကျမယုံကြည်သူအပေါင်းတို့သည်လောကကိုအောင်မြင်ရသောအခွင့်ကိုရရှိကြသည်ထို့တမကထိုသခင်သည်ဖျားသခင်ထံမှထာဝရအသက်ကိုဆောင်ယူလာတော်မူသောသားတော်ဖြစ်တော်မူ၍သားတော်ကိုယုံကြည်ခြင်းအပြင်ထာဝရအသက်ကိုခံစားရရှိခွင့်ရှိသည်သားတော်ဤနာမတော်ကိုယုံကြည်ခြင်းအပြင်ကယ်တင်ရှင်ယေရှုတော်ကိုခံယူရရှိသည်သူကဲ့တင်ခြင်းကျေးဇူးတော်သည်လေဝိညာဉ်တော်၏အရှိန်တကိုးနှင့်ပြုပြင်ခြင်းအပြင်ကျွန်ုပ်တို့ကိုယ်တိုင်ထာဝရအသက်ဆုကျေးဇူးကိုခံစားရရှိကြောင်းနားလေစီဖို့ရန်အတွက်ဒီဩဝါဒစာကိုတမန်တော်ကြီးရှင်ယောဟန်ရေးလိုက်ခြင်းဖြစ်သည်မိတ်ဆွေတော်တတ်ရှင်အပေါင်းတို့ဒီအချက်တွေဟာပြီးခဲ့တဲ့သင်ခန်းစာများရဲ့အနှစ်ချုပ်များပဲဖြစ်ပါလေဟုတ်ပါတယ်ဘုရားသခင်သည်အသက်ဖြစ်တော်မူသည်တနည်းအားဖြင့်အသက်ရှင်ခြင်းအခွင့်ကိုပေးပိုင်သောသခင်ဖြစ်တော်မူသည်ဆိုတဲ့ကောင်းစဉ်ကြီးကိုရှင်ယောဟန်ဩဝါဒစာပထမစာဆောင်ရဲ့နောက်ဆုံးအခန်းကြီး9ဟာဖော်ပြလျက်ရှိနေတဲ့အ ਨੇ ကျွန်တော်တို့ဟာဒီကနေ့ဆိုရင်ဖြင့်ဏိဂုံးပိုင်းလို့ဆိုရမယ်အငယ်14ကိုရောက်ရှိလာကြပါပြီမှန်ပါလေအဖဖျားသခင်သည်အသက်ကိုပေးပိုင်သောအရှင်ဖြစ်၏ဆိုတဲ့မဟာကြီးညာချက်အားဖြင့်1လောကကိုအောင်မြင်ရခြင်းဖြစ်တယ်2ကယ်တင်ခြင်းကျေးဇူးတော်ဤခိုင်မာသောဂရုတော်အတိုင်းထာဝရအသက်ကိုခံယူရရှိကြရမည်ဆိုရက်နောက်ဆက်တွဲအခွင့်အရေးတို့ဟာကျွန်တော်ကျမတို့အတွက်ပေါ်ထွက်လာရတာပဲဆိုရကိုနားလည်ခံစားနိုင်ကြပါလေမိတ်ဆွေအပေါင်းတို့ဒီကနေ့ဖို့ကျွန်တော်ဆက်လက်နားဆင်ကြရမယ်သင်ခန်းစာတို့ကိုစတင်နိုင်ဖို့ရန်အတွက်ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး9ရဲ့အငယ်14ကိုစတင်နားဆင်ကြပါစို့ငါတို့သည်ဖျားသခင်အထံတော်၌ရေးရင်ခြင်းအကြောင်းဟူမူကားငါတို့သည်အလိုတော်နှင့်အညီတစုံတစ်ခုသောစုကိုတောင်းလျင်ဖျားသခင်သည်နားထောင်တော်မူ၏ခိုင်မာသောဂရုတော်ကိုယုံကြည်ခြင်းကြောင့်အဖဖျားသခင်ကပေးတယ်ကျွန်တော်စိတ်ချစွာဘဝမှယက်တီရှင်သန်နိုင်တယ်ဒါဆိုရင်ကျွန်တော်ကျမတို့ဟာယုံကြည်သူတွေအပေါင်းတို့ဟာအဖဖျားသခင်ရှိတော်မှရေးရင်ခြင်းရှိကြရတယ်တဲ့မိတ်ဆွေတို့ပြီးခဲ့တဲ့အခန်းကြီး၄မှာအငယ်15ကနေ18အတွင်းမှာလေချစ်ချင်းမြတ်တာဖြစ်တော်မူသောအဖဖျားသခင်ထံ၌တည်တံ့သောအသက်တာထိုအသက်တာတွင်လေဖျားသခင်သည်တည်တံ့မည်ဖြစ်သောအသက်တာတရားဆုံးဖြတ်တော်မူသည့်နောက်ဆုံးသောကပ်ကာလအတွက်ပင်လျှင်ကြောက်ရွံ့စိုးရိမ်ပွေအရှင်းမရှိဆိုတဲ့အောင်မြင်ခြင်းအသက်တာဖြစ်ရပါကြောင်းကိုအခုလိုကျွန်တော်တို့တွေ့ကြရပြီးသားဖြစ်ပါတယ်ယေရှုသည်ဖျားသခင်ဤသားတော်ဖြစ်တော်မူသည်ကိုဝန်ခံသောသူမည်သည်ကဖျားသခင်၌တည်၏ဖျားသခင်သည်လည်းထိုသူ၌တည်တော်မူ၏ဖျားသခင်သည်ငါတို့ကိုချစ်တော်မူခြင်းမေတ္တာတော်ကိုငါတို့သည်သိ၍ယုံကြည်ကြ၏ ဘုရားသခင်သည်ချစ်ချင်းမြတ်တာဖြစ်တော်မူ၏ချစ်ချင်းမြတ်တာ၌တည်သောသူသည်ဘုရားသခင်၌တည်၏ဘုရားသခင်သည်လည်းထိုသူ၌တည်တော်မူ၏ထိုသို့ငါတို့သည်ချစ်ချင်းမြတ်တာနှင့်ပြည့်စုံသောအားဖြင့်တရားဆုံးဖြတ်တော်မူသောဤ၌ရဲရင်ရသောအခွင့်ရှိကြလိမ့်မည်အကြောင်းမူကားငါတို့သည်ကိုတော်၏ဤသူဤလောက၌ဖြစ်ကြ၏တဲ့ဒီတော့အခုအပိုင်းမှာအဖဖျားသခင်ရှေ့တော်မှောက်မှာရေးရင်ချင်းဆိုတဲ့ဟာရောအဲ့ဒီအထက်သင်္ကန်းစာနဲ့ဆက်နွယ်နေတဲ့ဆိုတာကိုရှင်းရှင်းလင်းလင်းကျွန်တော်တို့မခန့်နိုင်ကြဘူးလားမခန့်ယူနိုင်ကြဘူးလားယုံကြည်ခြင်းရှိကြရမယ်ချစ်ချင်းမေတ္တာစိတ်နဲ့ပြည့်စုံကြရလိမ့်မယ်ဖျားသခင်စီမှာကိုယ့်အသက်တာဟာတည်ရမယ်ကိုယ့်အသက်တာဟာလေဖျားသခင်လာ၍တည်တိုက်သောအသက်တာဖြစ်ရမယ်ဆိုတာဟာရှင်းနေတာပါပဲမိတ်ဆွေအပေါင်းတို့ကျွန်တော်တို့ဒီဩဝါဒစာရဲ့အစမှကတည်းကဒီဩဝါဒစာကြီးဟာမိသားစုဩဝါဒဖြစ်ပါတယ်ချစ်ချင်းမေတ္တာရဲ့ဩဝါဒလို့လည်းဆိုနိုင်ပါတယ်ဆိုတာကိုသိကြရပြီပါဘီအဲ့ဒီလိုယုံကြည်သူတို့နှင့်အဖအီအိန္ဒောသားဘဝအဖွဲ့အစည်းအသွင်ကိုဆောင်သောဩဝါဒဆိုတာဟာအဖဖျားသခင်နဲ့မိသဟာယဖွဲ့ရလိမ့်မယ်သားတော်ကယ်တင်ရှင်သခင်ခရစ်တော်နဲ့မိသဟာယဖွဲ့ကြရမယ်ဆိုတဲ့တရားတွေနဲ့အခမ်းအနားဖွင့်လှစ်ပေးခဲ့တယ်ဆိုတာကိုမိတ်ဆွေတို့သတိရလျက်နေကြမယ်လို့ကျွန်တော်ခန့်ယူပါတယ်။ဟုတ်ပါတယ်။အခန်းကြီး1ရဲ့အငယ်3နဲ့4မှာအခုလို့တွေ့ကြရပြီသားဖြစ်ပါတယ်။ငါတို့သည်ခမည်းတော်နှင့်၎င်းသားတော်ယေရှုခရစ်နှင့်၎င်းမိသဟာယဖွဲ့ရသည်ဖြစ်၍သင်တို့သည်ငါတို့နှင့်မိသဟာယဖွဲ့စီခြင်းဟာငါတို့ကြားမြင်ရသောအရာကိုသင်တို့အားပြသကြ၏။သင်တို့၏ဝမ်းမြောက်စရာအကြောင်းစုံလင်စေခြင်းဟာလေဤအရာများကိုငါတို့သည်ရေးလိုက်ကြ၏တဲ့အခုအချိန်မှဆိုရင်တော့ဏိဂုံးပိုင်းကိုရောက်လာခြင်းမှာအဲ့ဒီဩဝါဒစာဏိဒန်းနဲ့ပြန်လဲပေါင်းကူးလျက်ရှိနေပြီဆိုတာကိုကျွန်တော်နားလည်လာရပါတယ်ဟုတ်ပါတယ်ဘုရားသခင်အထံတော်၌ခိုင်ခံ့မြဲမြံခြင်းတည်ကြည်ခြင်းယုံကြည်ခြင်းချစ်ချင်းမေတ္တာတို့အားဖြင့်ရေးရင်ရတယ်ဘာဖြစ်လို့လဲဆိုတော့သူ့ရဲ့အလိုတော်နဲ့အညီတစုံတစ်ခုသောဆုကိုတောင်းလိုက်ရင်အဖဖျားသခင်သည်နားထောင်တော်မူသည်ကိုလေသိလျက်ရှိကြရပြီတဲ့အလိုတော်နှင့်ညီသောစုကိုတောင်းကျင်ပါれနော်အတော်ကြီးကိုအရေးကြီးယူပြုရမယ့်အချက်ပဲမိတ်ဆွေအပေါင်းတို့ကျွန်တော်ငငယ်တုန်းကမေမျိုးလို့ခေါ်တဲ့အခုပြင်ဦးလွင်အသင်းတော်မှာကျွန်တော်ရဲ့ငယ်ဆရာဖြစ်ခဲ့သူအငိမ့်စားဘူကြီးစောဝီလ်ဆင်ကြီးဆိုတဲ့ပုဂ္ဂိုလ်ကြီးကသင်ကြားပေးခဲ့တဲ့သမာကျမ်းသင်ခန်းစာတွေကိုအခုတိုင်ကျွန်တော်မမိနိုင်ပါဘူးအထူးသဖြင့်တခုသောသူ့ရဲ့မမိနိုင်သောသင်ခန်းစာကတော့အလိုတော်ကိုဝန်ခံတယ်ဆိုတဲ့တတိဟာသိပြီးတော့အရေးကြီးတယ်ဆိုတဲ့အချက်ပေါ့ပြက်ပြက်သွားပြီးတော့အလိုတော်ကိုဝန်ခံပါတယ်ဆိုပြီးမပြောရဘူးတဲ့ဘုရားသခင်ကိုအမှန်တကယ်ချစ်ကြောက်ယုံကြည်ပြီးတော့စကားတွေကအဖဘုရားသခင်ကိုစက္ကပ်အနှံနှိုင်တဲ့စိတ်ဓာတ်မျိုးရှိမှသာလျှင်အလိုတော်ကိုဝန်ခံတဲ့ဆိုတဲ့စကားကိုပြောပါတဲ့အထူးသဖြင့်အလိုတော်ရှိရာပြုတော်မူပါကိုယ်တော်ရှင်ဩရင်ကျွန်ုပ်ဩမြေကိုတော်ရှင်မြတ်အားစောင့်နေစဉ်ခါသဘောတော်ရှိတိုင်းပုံသွင်းလုပ်ပြီတဲ့အဲ့ဒီဓမ္မတချင်းနဲ့ပတ်သက်ပြီးတော့ तू ကတချင်းကိုသင်ပေးရင်နဲ့အဲ့ဒီစာသားတွေကိုလေးလေးနက်နက်စဉ်းစားကြဘုရားသခင်ရဲ့အလိုတော်ကိုတော့ဝန်ခံပါတယ်ဆိုပြီးတော့အဖဘုရားသခင်ပုံသွင်းတဲ့ဘဝအသက်တာကိုမခံယူနိုင်ရင်လည်းမကောင်းဘူးဘုရားသခင်ပေးတဲ့ဘဝပုံစံဟာသာလျှင်အကောင်းဆုံးကိုယ့်အတွက်အသင့်လျော်ဆုံးသူအလိုအရှိဆုံးပုံစံဖြစ်တယ်ဆိုတာကိုအချမချကိုကခံယူဖို့လိုလိမ့်မယ်ဆိုတာကိုအဲ့ဒီဆရာကြီးစောဝီလ်ဆင်ကြီးဟာကျွန်တော်တို့ကိုသင်ကြားပေးခဲ့ပါတယ်အခုဆိုရင်အဲ့ဒီအတိတ်သင်ခန်းစာဟာပြန်လည်နှုတ်ထလာရပြီဆုတောင်းတယ်ဆိုတဲ့နေရာမှာကိုဖြစ်ချင်တာတဲ့ဘုရားသခင်အလိုတော်ပါရှိသလဲဆိုတာကိုနားလည်အောင်လုပ်အဲ့ဒီလိုအလိုတော်နဲ့ညီတဲ့ဆုတောင်းခြင်းကိုသာလျှင်သူနားညောင်းလိမ့်မယ်ပေးလိမ့်မယ်တဲ့အဲ့ဒီအလိုတော်နဲ့ညီတဲ့စုကိုတောင်းဖို့အရေးမှကိုယ့်အသက်တာဟာအထက်ကကြားနာခဲ့ရတဲ့သူလိုလားသောမေတ္တာအသက်တာခရစ်တော်၌ချွင်းချက်မရှိတည်နေပါသောအသက်တာဖြစ်ဖို့လိုလိမ့်မယ်ဆိုတာကိုတော့ထပ်ပြီးတော့အကျေချဲ့စရာလိုလိမ့်မယ်မထင်ပါဘူးရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး9အငယ်15ဆုတောင်းသမျှသောစကားတို့ကိုနားထောင်တော်မူသည်ကိုငါတို့သိလျင်အထံတော်၌တောင်းသောစုတို့ကိုရမည်ဟုသိရကြ၏တော်တာရှင်မိတ်ဆွေအပေါင်းတို့အသက်တာရဲ့အစကအဆုံးသေကံဤအချိန်အထိကိုယ့်ကိုမြေပေါ်မှာထားခဲ့တဲ့ဘုရားသခင်ကိုယ့်ကိုအချိန်တော်သင့်လာလို့မြေပေါ်ကနေရုပ်သိမ်းသွားသည့်တိုင်အောင်နေဆဒူဝရှင်သန်ခွင့်ကိုပေးမဲ့အဖဟာကောင်းကင်ဘုံရှင်သခင်ဖြစ်တော်မူတယ် အရာရာကိုတက်ဆွန်းနိုင်သူတကိုကြီးသောအနန္တဘုရားသခင်ဖြစ်တော်မူတယ်ဆိုတာကိုသိရတာနဲ့ပဲကြီးစွာသောအံ့ဩဝါမြောက်ခြင်းခံစားချက်တို့ဟာယင်မှပွားများလာရစမည်ဖြစ်ပါတယ်တိတမကကိုနှင့်တလုံးတဝတည်းရှိပြီးကိုယ့်ရဲ့ဆုတောင်းတန်ကိုနားညောင်းတော်မူတယ်ဆိုတာကိုသိရပြီဆိုတဲ့နောက်မှာတော့သူဟာကိုယ့်ဆုတောင်းကိုအကောင်းဆုံးတုံ့ပြန်ပေးသွားလိမ့်မယ်ဆိုတဲ့ယုံကြည်ခြင်းနဲ့စိတ်နှလုံးကိုဒုံဒုံချနိုင်လိမ့်မယ်ဆိုတာကိုဒီဩဝါဒစာဟာဖော်ပြပေးလိုက်ပါတယ်ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး9အငယ်16ညီအကိုချင်းသည်သေးပြစ်မသင့်သောဒုစရိုက်ကိုပြုမိသည်ကိုတစုံတစ်ယောက်သောသူသည်မြင်လျင်ထိုသူသည်ဆုတောင်းရမည်သေပြစ်ကိုမပြုသောသူတို့အဖို့အလို့ငှာဘုရားသခင်သည်ထိုသူအားအသက်ကိုပေးတော်မူမည်သေပြစ်သင့်သောဒုစရိုက်ရှိ၏ထိုဒုစရိုက်အပြစ်ကိုလွတ်စေခြင်းဟာဆုတောင်းရမည်ဟုငါမဆိုဒီနေရာမှာသေပြစ်ဆိုတာဟာနော်ရုပ်ပိုင်းဆိုင်ရာသေခြင်းပြစ်ဒဏ်ကိုဆိုလိုပါတယ်ဝိညာဉ်သေးခြင်းကိုအရှင်းမဆိုလိုပါဘူး။ဖျားသခင်ဤအိမ်တော်သားယုံကြည်သူတွေမှာဝိညာဉ်သေးခြင်းဆိုတာဟာလည်းမရှိနိုင်တော့ပါဘူး။ဒီတော့တမန်တော်ကြီးရှင်ယောဟန်ဖော်ပြလို့ဒါကတော့လူတစ်ယောက်ဟာအဖဖျားသခင်ရှိမှအသရေရုပ်လျော်တယ်။ဆက်လက်ရှင်သန်ဖို့လဲတစုံတစ်ခုသောအကြောင်းကြောင့်မထိုက်တန်တော့ဘူးဆိုရင်အဖဖျားသခင်ရုပ်သိမ်းနိုင်တယ်ဆိုတာကိုဖော်ပြပေးလိုက်တာပါ။မိတ်ဆွေအပေါင်းတို့နှုတ်ကပတ်တော်ရဲ့ပြီးခဲ့သောသင်ခန်းစာတွေမြောက်များစွာတည်းမှာအာယုံရဲ့သားနှစ်ယောက်ဖြစ်သူယစ်ပရောဟိတ်ငယ်နှစ်ပါးတို့ရဲ့သေခြင်းဟာပြည့်ညတ်တော်တို့ရဲ့အစပြုချိန်မှာဣတရီလတွေအဖို့ပြည့်ညတ်တော်များရဲ့ကြောက်မဲ့ဖွယ်တင်းကျပ်မှုကိုဖော်ပြနေသလိုအဲ့ဒီလူငယ်တွေဟာပြည့်ညတ်တော်တွေကိုမထိတိလုပ်ခဲ့ကြတယ်။သေရိုက်တဲ့စီကံတစုံတစ်ခုကိုထိပါဖောက်ဖျက်ကျူးလွန်ခဲ့ကြတယ်ဆိုတာကိုဖော်ပြလျက်ရှိနေပါတယ်။ဝုပ္ပယကျမ်းအခန်းကြီး10ရဲ့အစပိုင်းမှာအဲ့ဒီမှတ်တမ်းကလေးကိုကျွန်တော်ပြန်လည်တင်ပြပါရစေ။အာယုံဤသားနာဒတ်နှင့်အဘိဟုတို့သည်ကိုစီဆိုင်သောလင်ပန်းတို့ကိုယူလျက်မိကိုထဲ့၍လောဘံကိုတင်ပြီးလျင်ထာဝရဘုရားမှားထားတော်မူသောမိမဟုတ်ထူးခြားသောမိကိုရှေ့တော်၌ပူဇော်၏ထိုအခါထာဝရဘုရားထံတော်မှမိထွက်၍သူတို့ကိုလောင်သဖြင့်ရှေ့တော်၌သေကြ၏ထိုအခါမောရှိသည်အာယုံကိုခေါ်၍ထာဝရဘုရားကငါသည်တန်ရှင်ခြင်းရှိသည်ဟုငါထံသို့ချင်းကပ်သောသူတို့သည်မှတ်ရမည်လူအပေါင်းတို့သည်ငါဘုံကိုချီးမြှင့်ရကြမည်ဟုမိန့်တော်မူရ၌ထိုသို့သောအမှုကိုရည်ဆောင်၍မိန့်တော်မူသည်ဟုဆိုလျင်အာယုံသည်တိတ်ဆိတ်စွာနေလေ၏တဲ့နောက်ထပ်နှုတ်ကပတ်တော်သင်ခန်းစာတွင်တည်းမှတွေ့ရတာကတော့ဓမ္မသစ်ကာလအသင်းတော်သမိုင်းဦးကအဖြစ်အပျက်ဖြစ်ပါလေပြည့်ညတ်တော်ခေဦးရဲ့အဖြစ်အပျက်ဖြစ်ပါလေသေပြစ်စီရင်ခြင်းကိုတမန်တော်ဝတ္ထုအယအာနနိနဲ့ရှဖိရီဆိုသူလင်မယားနှစ်ယောက်ဟာခံစားခဲ့ကြပါရဲ့ဖျားသခင်ကိုဂရိပေးထားတဲ့အတိုင်အလှငွေကိုမထည့်ဘဲနဲ့လိန်လေလှဲ့ပြားမိရာကနေအသက်ဆုံးရှုံးသွားခဲ့ရခြင်းပဲဖြစ်တယ်ဆိုတာကိုတမန်တော်ဝတ္ထုမှာအခန်းကြီး9အရာကျွန်တော်တို့တွေ့နိုင်ခြင်းဖြစ်ပါတယ်အဲ့ဒီအတိုင်ပါပဲကောရိန္သုအသင်းတော်ကလူအချို့ပရိညင်အသက်နဲ့ပွဲတော်ဝတ်ကိုပြုတဲ့နေရာမှာမချေမငံပြုမှုမှုတွေအလေးအစားမရှိလုပ်မှုတွေကြောင့်အချို့သေခဲ့ရတယ်တချို့ယောဂါတွေရခဲ့ရတယ်ဆိုတာတွေ့ကိုလေကောရိန္သုဩဝါဒစာမှတ်တမ်းတွေအရအထင်းသားကျွန်တော်ပြန်ပြီးတွေ့ရပါသေးတယ်ကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး7ရဲ့အငယ်29ရေအငယ်30မှ32တို့အတွင်းရေမှတ်တမ်းများဟာအခုလိုဖော်ပြထားပြီးသားပါထို့ကြောင့်ဘုရားသခင်ဤမုန်နှင့်ခွက်ကိုမထိုက်မတန်ဘဲစားသောက်သောသူမြည်သည်ကသခင်ဘုရားဤကိုတော်နှင့်အသွေးတော်ကိုပြစ်မှားရာရောက်၏ထိုအကြောင်းကြောင့်သင်တို့တွင်အာနေသောသူမကြမ်းမမာသောသူအများရှိကြ၏သေသောသူအများလည်းရှိကြ၏ငါတို့သည်ကိုကိုကိုစစ်ကြောစီးရင်လျင်စစ်ကြောစီးရင်တော်မူခြင်းနှင့်ကင်းလွတ်ကြလိမ့်မည်တဲ့မိတ်ဆွေတို့တရှင်အပေါင်းတို့ဒီအချက်တွေဟာဝိညာဉ်ရေးအရာသေခြင်းတော်မဟုတ်ရုပ်ဘဝမှအဖဖျားသခင်အပြစ်ပေးစီးရင်ခြင်းခေါ်တော်မူခြင်းလို့ပြောရမှသာလျှင်ဖြစ်ပါတယ်အဲ့ဒီဥပမာတွေတည်းမှာတော့သမိုင်းအင်မတန်ထင်ရှားတဲ့စီရင်ခြင်းကြီးတစ်ခုကိုမောရှိနဲ့အာယုံကြီးအကိုနှစ်ယောက်တို့လေဆင်းပြီးတော့ခန်းစားခဲ့ကြရပါတယ်။ဓမ္မရာဇဝင်ဖော်ပြချက်တွေအရအဲ့ဒီညီနောင်နှစ်ယောက်ဟာတစ်ချိန်လုံးဘုရားသခင်အမှုတော်ကိုစွန်းစွန်းတမန်တော်ထမ်းဆောင်ခဲ့ကြတာပဲ။ဒါပေမဲ့လူသားပြည်ပြည်အားနည်းချက်တွေအများကြီးရှိခဲ့ကြဘူးတယ်။မောရှိဟာလူမျိုးတော်ဣသရေလကိုခေါင်းဆောင်ရမှာအခက်အခဲတွေပင်ပန်းဆင်းရဲခြင်းတွေကြောင့်စိတ်တူနေတယ်အမျက်ထွက်ပြီးတော့တစောက်ကန်းစိတ်ရိုင်းတွေဝင်နေတယ်။ အဲ့ဒါနဲ့ပဲသူ့ရဲ့ဣတရီလလူတွေကလာပြီးတော့ရင်ငတ်ပါတယ်ခမညာရင်ငတ်ပါတယ်ခမညာနဲ့ဆန္ဒလာပြတဲ့အချိန်ကြောက်ဖြာကြီးတစ်ခုတည်းကနေပြီးတော့ဖျားသခင်အခွင့်နဲ့စမ်းရည်ကိုထွက်အောင်အသာအရာကလေးအမိန်ပေးယုံတာရှိတဲ့ကိစ္စပြင်းပြင်းထန်ထန်ပါမျှထိစရာမလိုတဲ့ကိစ္စမစီမဆိုင်နဘူးနဆာလုတ်တဲ့လူသားတွေကိုဒေါသထွက်တာနဲ့ပဲအဖဖျားသခင်ကိုပါဆွဲထည့်ပြီးတော့ဒီကြောက်ဖြာကနေရည်ထွက်တယ်ဟုတ်လားထွက်လာဟာထွက်လာဟာဆိုတဲ့ပုံစံမျိုးနဲ့သူ့တောင်ဝေးကြီးနဲ့နှစ်ချက်ဆင့်ပြီးတော့ရိုက်မိတယ်။ဖျားသခင်ရှိတော်မှာတွားပြီးတော့ပေါက်ဆက်ပေါက်ဆက်လှုပ်ခြင်းပဲပေါ့။အမှန်ကတော့ကြောက်မှသက်ဆန်းရည်စီးထွက်ခြင်းဆိုတာဟာခရစ်တော်စီကသာဝရအသက်ဆန်းရည်ကိုကိုးစားပြုထားတာပါ။ခရစ်တော်ဤတကြိမ်အသေးခံတော်မူခြင်းအဖြစ်အသက်ဆန်းရည်စီးဆင်းရမည်ဆိုတဲ့ဗျာဒိတ်တော်ကိုအတိတ်ပဲဆောင်ထားတာ။ဒါဟာဖျားသခင်အမိန့်တော်နဲ့အလိုတော်လေ။ကောရင်သဩဝါဒစာပထမစာဆောင်အခန်းကြီး30အငယ်4မှာဒါကိုရှင်းပြထားပြီးသားဖြစ်ပါတယ်။ထိုသူတို့နောက်၌လိုက်သောဓမ္မကြောက်မှထွက်သောရေကိုတောက်ကြ၏။ထိုကြောက်ကခရစ်တော်ဖြစ်သည်တဲ့။ရှင်းနေအောင်တွေ့ရတဲ့အဖဖျားသခင်ရဲ့ဗျာဒိတ်တော်နဲ့အလိုတော်ပဲ။ဒါပေမဲ့တောလေယာကျမ်းတဲ့ကမောရှိလုတ်ပုံမဟုတ်တာနဲ့ပဲအပြစ်တင်ခဲ့ရပုံကလေးကိုပြန်ပြီးတော့ကြည်ပါ။တော်လေရာကျမ်းအခန်းကြီး20အငယ်6ကနေ7နှစ်အတွင်းမှာအထင်ရှားရှိနေပါ रे မောရှိနှင့်အာယုန်တို့သည်လူအစုအဝေးမှထွက်၍ပရိသတ်စည်းဝေးရာတဲတော်တကားဝသို့သွားသဖြင့်ပြတ်ဝတ်လျက်နေကြစဉ်ထာဝရဘုရား၏ဘုန်းတော်သည်ချင်ရှားလေ၏ထာဝရဘုရားကလည်းလန်ဒန်တော်ကိုကံယူ၍သင်၏အကိုအာယုန်ပါလျက်ပရိသတ်များကိုစုဝေးစေလောသူတို့ရှိမှကြောက်ကိုမှားထားလောကြောက်သည်မိမိရေကိုပေးလိမ့်မည်ထို့သောသင်သည်ကြောက်ထဲကရေကိုထွက်စေ၍ပရိသတ်များနှင့်သူတို့တိရစ္ဆာန်များတို့ကိုတောက်ဖို့ရေကိုပေးရမည်ဟုမောရှိအားမိန့်တော်မူသည့်အတိုင်မောရှိသည်လန်ဒန်တော်ကိုထာဝရဘုရားရှိတော်ကယူ၍အာယုန်ပါလျက်ပရိသတ်တို့ကိုကြောက်ရှိမှစုဝေးစေသည်လျှင်အချင်းတပုံတို့နားထောင်ကြလော့ငါတို့သည်သင်တို့အဖို့ဤကြောက်ထဲကရေကိုထွက်စေရမည်လောဟုဆိုလျက်မိမိလက်ကိုဆန့်၍ကြောက်ကိုလှန်တန်းနှင့်နှစ်ကြိမ်ရိုက်သဖြင့်ရေသည်များစွာထွက်၍လူပရိသတ်တို့နှင့်တိရစ္ဆာန်တို့သည်တောက်ရကြ၏။ထာဝရဘုရားကလေသင်တို့သည်ငါ့ကိုမယုံကြည်ဣသရေလအမျိုးသားတို့ရှိမှငါ့ကိုမယုံမသိပြုသောကြောင့်ဤပရိသတ်တို့အားငါပေးသောပြည်သို့သင်တို့သည်ပို့ဆောင်သောအခွင့်ကိုမရကြဟုမောရှိနှင့်အာယုန်တို့အားမိန့်တော်မူ၏။ဟုတ်ပါတယ်အာယုန်နဲ့မောရှိတို့ခမရမှာခါနန်ပြည်ကိုလူမျိုးတော်ကိုနှစ်ပေါင်း40ဥဆောင်ပြီးတော့ပို့ပေးခဲ့ရတယ်။ကိုယ်တိုင်ကတော့ခါနန်ပြည်ကိုမဝင်ခဲ့ရပဲသေတံစီရင်ခြင်းခံခဲ့ရရှာပါတယ်။မိတ်ဆွေအပေါင်းတို့အဲ့ဒီလိုသေပြစ်မသင့်တဲ့အမှုတွေအတွေ့ဆိုရင်တော့ညီအကိုအချင်းချင်းအတွေ့ဆူတောင်းပေးကြ။ဒါပေမဲ့သေပြစ်စီရင်တိုက်လို့စီရင်ပြီဆိုရင်တော့ဆူတောင်းမပေးကြနဲ့လို့အခုရှင်ယောဟန်ဩဝါဒစာကဖော်ပြလိုက်တယ်ဆိုပြီးတော့ကျွန်တော်တို့ဒုံတိမမှတ်ယူရပါဘူးဆူတောင်းရမည်ဟုငါမဆိုလို့သာဖော်ပြထားပါ रे ဒါပုဂ္ဂလိကဆန်တယ်လို့ကျွန်တော်ရဲ့ယင်ထဲမှာခန်းစားနားလည်မိပါ रे ဘာဖြစ်ဖြစ်တမျိုးတော်လေဒီသစ္စာတရားဟာအမှန်ပဲလို့ဆက်ပြီးတော့တက်တည်ပြရမယ်ဆိုရင်တော့မောရှိဟာခန္ဓာပြည်ကိုဝင်ပြရစီလို့အသနာခံခဲ့ပေးမယ်မရခဲ့တာနဲ့ပဲဆက်ပြီးတော့တက်တည်ပြရပါလိမ့်ဦးမယ်ဟုတ်ပါ रे တရားဟောရာကျမ်းအခန်းကြီး3အငယ်23မှ28အတွင်းမှာအခုလိုကျွန်တော်တို့တွေ့နိုင်ပါ रे ထိုအခါထာဝရဘုရားကိုငါတောင်းပန်သည်ကအိုးအရှင်ထာဝရဘုရားကိုတော်သည်ကိုတော်ကျွန်းအားတကူအာနုဘောတော်ကို၎င်းအာကြီးသောလက်တော်နှင့်၎င်းပြစပြုတော်မူပြီကိုတော်စီရင်၍တကူတော်ကိုပြသည့်အတိုင်းကောင်းကင်မြေကြီးပေါ်မှအဘယ်မြည်သောဘုရားပြုနိုင်ပါသနည်းအကျွန်ုပ်သည်ယော်ဒန်မြစ်တစ်ဖက်သို့ကူး၍ထိုကောင်းမွန်သောပြည်နှင့်လေပနုန်တောင်မှဆ၍တင့်တယ်သောတောင်များကိုမြင်ရမည်အကြောင်းအခွင့်ပေးတော်မူပါဟုတောင်းပန်တော်လေ။ထာဝရဘုရားသည်သင်တို့အတွက်ငါ့ကိုအမျက်ထွက်တော်မူသောကြောင့်ငါစကားကိုနားထောင်တော်မမူ။ထာဝရဘုရားကလည်းတန်တော်ဤအမှုနှင့်ဆိုင်သောစကားကိုနောက်တဖန်မလျှောက်နှင့်ပြီးတကတောင်ထိပ်ပေါ်သို့တက်ပြီးလျှင်အရှိအနောက်တောင်မြောက်လေးမျက်နှာသို့မျော၍ထိုပြည်ကိုကြည့်ရှုလော့ယော်ဒန်မြစ်ကိုမကူးရာမိတ်ဆွေအပေါင်းတို့ရှင်းနေပါလေတကောအနန္တနှင့်ပြည့်စုံတော်မူသောအဖဖရာသခင်၏အမိန့်တော်ဟာသူအတီးပြုတ်ခြင်းပြီဆိုရင်လေဘယ်နည်းနဲ့မှဝင်ပြီးတော့ရှောက်လှဲတောင်းပန်လို့ရเสียရအကြောင်းမရှိပါဘူး ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး9အငယ်18မှ19မတရားသောအမှုမြည်သီကာဒုစရိုက်ဖြစ်၏သို့တော်လေသေပြစ်မသင့်သောဒုစရိုက်ရှိ၏ဘုရားသခင်၏သားဖြစ်သမျှသောသူတို့သည်ဒုစရိုက်ကိုမပြုတ်တတ်သည်ကိုငါတို့သိကြ၏ဘုရားသခင်ဖြစ်ပွားစေတော်မူသောသူသည်မိမိကိုမိမိစောင့်ရှောက်သဖြင့်မာနတ်သည်ထိုသူကိုမထိမခိုက်နိုင်ရာငါတို့သည်ဘုရားသခင်နှင့်ဆက်ဆိုင်သည်ကို၎င်းလောကီသားအပေါင်းတို့သည်မာနတ်၏လက်၌ရှိကြသည်ကို၎င်းငါတို့သိကြ၏တဲ့လာပြန်ပါပြီနော်ဒုစရိုက်ကိုမပြုတ်တတ်မပြုတ်နိုင်ဆိုတာကိုအခန်းကြီး3မှာကတည်းကကျွန်တော်ရှင်းခဲ့ပြီးပါပြီအပေါ်ယံလွှာပြီးတော့မကြည့်ပါနဲ့ဒုစရိုက်၌ပျော်မွေ့၍မနေနိုင်နစ်မွန်း၍မနေနိုင်ဆိုတာကိုသာဆိုလိုခြင်းပဲဆိုတာကိုကျွန်တော်ရှင်းပြခဲ့ပြီးပါပြီဖျားသခင်နဲ့သာဆက်ဆိုင်တဲ့အတွက်ကြောင့်ဒုစရိုက်၌နစ်မွန်းခြင်းအရှင်းမရှိပေမှားမိသည်ရှိတော်ဝန်ချတောင်းပန်ရမယ်ခရစ်တော်ရဲ့အပြစ်လွတ်ခြင်းအခွင့်ကိုတောင်းခံရမယ်ခရစ်တော်၌သာလျှင်ပြစ်လွတ်ပိုင်ရှင်ခရစ်တော်သာလျှင်ပြစ်လွတ်ပိုင်ရှင်ဖြစ်တယ်ဆိုတာကိုအခန်းကြီး2ရဲ့အစမှကတည်းကကျွန်တော်တွေ့ကြပြီးဖြစ်ပါတယ်အထက်ကဖော်ပြခဲ့တဲ့အတိုင်းဓမ္မသမိုင်းသက်သေတွေအရာလေယုံကြည်သူလူသားကြီးတို့ဟာလူသားတို့သဘာဝအလျောက်အတိုင်းမှားမိခြင်းတွေအပြစ်ကျူးမိခြင်းတွေဟာရှိမှာပဲဆိုတာကိုလည်းကျွန်တော်တို့တွေ့ရပြီးပြီတခါထူးဆန်းနေတဲ့အချက်ကတော့ကျွန်တော်စောစောတုန်းကမောရှိနဲ့တက်ဆိုင်လို့ဆက်ဆက်စဉ်းစားမိတော့တရားပဲဖြစ်ပြန်ပါလေဘူးဆိုရင်ဖယုံမသိဘူးဆိုတဲ့အပြစ်စီရင်ခြင်းနဲ့ခါနန်ကိုဝင်ပေးရစီဆိုတဲ့မောရှိကိုအမှန်ပဲအဲ့ဒီအချိန်ကဝင်ခွင့်မပေးခဲ့တဲ့ဘုရားသခင်နောက်ထပ်နှစ်ပေါင်း1500လောက်ကြာတဲ့အချိန်မှာတော့ကယ်တင်ရှင်သခင်ခရစ်တော်နဲ့အတူသူအမှန်ဝင်ခွင့်မပေးခဲ့တဲ့ခါနန်ပြည်တောင်ကုန်းတစ်ခုပေါ်မှာမောရှိကိုသွားရောက်ပြီးတော့ကယ်တင်ရှင်သခင်ခရစ်တော်နဲ့စကားပြောခွင့်ဖူးတွေ့ခွင့်ပေးခဲ့ပြန်တယ်ဆိုတဲ့အချက်ကိုတွေ့ရခြင်းသူတင်မကသေးပါဘူးနော်အေလိယလည်းပါဝင်ခဲ့လို့အခုဩဝါဒစာဆရာကြီးရှင်ယောဟန်ရှင်ယာကုပ်နဲ့ရှင်ပေတရုတို့ကိုယ်တိုင်ဒီမြင်ကွင်းတွေကိုနဖူးတွေ့ဒူးတွေ့တွေ့ခဲ့ကြရပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီလောက်အထိနဲ့နေတဲ့ကျေးဇူးတော်နဲ့စီရင်ခြင်းအကြောင်းအချက်တို့ကိုအလေးအနက်စဉ်းစားလက်ခံမယ်ဆိုရင်ဒူးစရိုက်ကိုမပျော်မွေ့နိုင်တော့လေအပြစ်စားသည့်အဆုအညောင်းနဲ့ကြီးရင်လေးရှိသောလူသားတို့အတွေ့ဒုစရိုက်အပြစ်ကိုလွတ်ချင်းငါဆုတောင်းရမည်ဟုငါမဆိုဆိုထားတဲ့အထက်အငယ်16ကပုဂ္ဂိုလ်ရေးဆန်းနေလို့ကျွန်တော်ပြောခဲ့တယ်တမန်တော်ကြီးရှင်ယောဟန်ရဲ့ဖော်ပြချက်ဟာလေအတိတ်ပဲကိုနှစ်ခွစဉ်းစားစရာလိုလာပြီဟုတ်ပါတယ်ပုဂ္ဂိုလ်ရေးဆန်းတယ်ဆိုတာဟာတခြားမဟုတ်ဖျားသခင်ကြီးဝိညာဉ်တော်အတည်ပြုထားသောပုဂ္ဂလဒိဋ္ဌံ individual first definition ဖြစ်နေတာကိုတွေ့ရပါတယ်အဲ့ဒီတော့အကောင်းဆုံးအ내အတိတ်ပဲကိုထုတ်မယ်ဆိုရင်စုမတောင်းရဘူးလို့မဆိုနိုင်စုတောင်း၍အလိုတော်ကိုဝန်ခံပါဆိုတဲ့သဘောရှင်းလင်းပြတ်သားစွာသက်ရောက်လာပါလေဟုတ်ပါတယ်ငါမတပါအခြားဖယားကိုမကိုးကွယ်ရလို့သတ်မှတ်တဲ့ကြားတွေကပဲဘာလနွားရုပ်ကိုရွှေချကိုးကွယ်တဲ့လူမျိုးတော်ကိုအဖဖယားသခင်ဟာအမျက်တော်ပြင်းထန်စွာထွက်ပြီးတော့မျိုးဖြုတ်မဲ့အချိန်မှာမောရှေဟာအသက်ကိုဖက်နဲ့ထုတ်ပြီးတော့စုတောင်းခဲ့တယ်တောင်းတဲ့စုကိုအဖဖျားသခင်ပြီးခဲ့ပါလေ။ဟေဇကိဘုရင်သေရတော့မယ်လို့စီရင်တယ်။စုတောင်းတဲ့အချိန်မှာနောက်ထပ်15နှစ်ရှင်သန်ခွင့်ဆက်ပြီးတော့ပြီးခဲ့တယ်။ယေရမိအနာဂတ်ကျမ်းမှာဒင်းတို့လူမျိုးတို့အတွက်ငါ့ကိုစုတောင်းလာမတောင်းနဲ့လို့ပြင်းထန်စွာကြိမ်မောင်းတယ်။တဖန်ပြန်ပြီးတော့ငါစီကိုနောင်တနဲ့ပြန်လာကြလို့ဖိတ်ခေါ်သံတွေကိုလည်းကျွန်တော်ကြားခဲ့ရပြီးပါပြီ။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။ဒီရှင်ယောဟန်ဩဝါဒစာပထမစာဆောင်ဟာအဖဖျားသခင်ဤမိသားစုဩဝါဒဖြစ်တယ်။ချစ်ချင်းမြတ်တာတော်နဲ့အဖဤအိမ်တော်ကိုရှေ့ရှူရာကြံဖြစ်နေပါလေ။တမူထူးခြားသောအဆူအဖွဲ့များနဲ့ယုံကြည်သူတို့၏အသက်တာကိုခိုင်ခံ့အောင်တည်ကြည်မြဲမြံခြင်းရှိအောင်ပြုပြင်ပေးလျက်ရှိသောကြံကြီးတစုပါ။ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး9အငယ်20နဲ့21နိဂုံ။ဖျားသခင်ဤသားတော်သည်ကြွလာ၍မှန်သောဖျားသခင်ကိုသိသောညံကိုငါတို့အားပေးတော်မူသည်ကိုလည်းငါတို့သိကြ၏မှန်သောဖျားသခင်၌၎င်းသားတော်ယေရှုခရစ်၌၎င်းငါတို့သည်တည်လျက်ရှိကြ၏ထိုသူသည်မှန်သောဖျားသခင်ဖြစ်တော်မူ၏ထာဝရအသက်လည်းဖြစ်တော်မူ၏ချစ်သားတို့ယုတ်ထုဆင်းတူကိုကျင့်ရှောင်ကြလောမိတ်ဆွေတို့တားရှင်အပေါင်းတို့ယုံကြည်သူအပေါင်းတို့နဲ့အသက်ရှင်ခြင်းကိုပေးသနာထားသောသခင်ရဲ့စကြာမှာတည်ရှိပိတ်ဆို့နေသောအရာတို့ဟာအ idols လို့ခေါ်တဲ့ရုပ်ထုဆင်တုများပဲဖြစ်ပါတယ်။ဟုတ်ပါတယ်။လောဘဒေါသမောဟတကူကောင်းစိတ်မစ္စရိယာစိတ်ကိုကိုကိုအထင်ကြီးမှုမေတ္တာကင်းမဲ့မှုဟန်ဆောင်မှုတမာတရားကိုလက်မခံနိုင်မှုအကုန်လုံးတို့ဟာအဲ့ဒီရုပ်ဒရများအဖြစ်ဘုရားသခင်နဲ့ကျွန်တော်တို့ကိုကာယံထားပါတယ်။နည်းနည်းစွာမျှော်ကြည့်ကြပါကြော်၍ကြည့်ကြပါမိတ်ဆွေအပေါင်းတို့တမာကျမ်းစာရဲ့အစမှာအစဦး၌ဘုရားသခင်သည်ကောင်းကျင်နှင့်မြေကြီးကိုဖန်ဆင်းတော်မူ၏လို့ဖော်ပြခဲ့ပါတယ်။တမာကျမ်းစာရဲ့နောက်ဆုံးကျမ်းအစုအဝေးတစ်ခုဖြစ်တဲ့အခုရှင်ယောဟန်ဩဝါဒစာပထမစာဆောင်ရဲ့အဆုံးမှာတော့လွန်ခဲ့တဲ့နှစ်ပေါင်း4000လောက်ကတည်းကတားမြစ်ခဲ့တဲ့ပြည့်ညတ်တော်ကိုကျွန်တော်တို့အတွက်အသစ်ပြန်ပြီးတော့ဖြစ်အောင်နှုတ်ကပတ်တော်ဟာပြက်ပြက်သားသားဖော်ပြပေးလိုက်ပါတယ်။ချစ်သားတို့ယုတ်ထုဆင်တုကိုကျင့်ဆောင်ကြလော့။ဒီမှာတွင်ပဲရှင်ယောဟန်ဩဝါဒစာပထမစာဆောင်ကိုနှုတ်ဆက်လိုက်ပါရစေ
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆောင်ကိုလေ့လာပြီးစီးခဲ့ပြီဖြစ်ပါတယ်။ဆက်လက်ပြီးခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကမိခာအနာဂတ်တီကျမ်းကိုလေ့လာသွားမှာဖြစ်တဲ့အတိုင်းနောက်တစ်ချိန်အစီအစဉ်မှာမိခာအနာဂတ်တီကျမ်းလေ့လာမှုဏိဒမ်းပိုင်းကိုစောင့်မျှော်နားဆင်နိုင်ပါတယ်။